ရခိုင်ပြည်နယ်ကကြောက်ဖြူနယ်စစ်တွေးမြို့နယ်တွေမှာစစ်ကောင်စီနဲ့အာရခတပ်တော်ကြားတိုက်ပွဲတွေအရှိန်မြင့်နေသလိုစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်အရက်သားတင်ဆုံမှုတွေလည်းရှိနေပါတယ်ဒီချိန်ထဲမှာပဲမကွေးတိုင်းပဲခူးတိုင်းနဲ့ထိစပ်နေတဲ့နေရာတွေမှာတိုက်ပွဲတွေကြေပြက်လာနေတယ်လို့ဒေသခံအကဲခတ်တွေကပြောပါတယ်။ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါမယ်
။ပြီးခဲ့တဲ့ရက်ပိုင်းကနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်နေပြီးတော့အရက်သားတချို့ထိခိုက်သေဆုံးခဲ့တဲ့အကြောင်းရခိုင်စစ်ရေးဆောင်ကြည့်နေသူတူကပြောပါတယ်။စစ်က
ောင်စီဖိအားနဲ့ဒါလေကြောင်းတိုက်ခိုက်မှုတွေပြုလို့လာတာလည်းရှိတယ်လို့သိရတယ်။ကျေးရွာတရှုံးမိုးလေးဒါပုံချေတိုက်ခိုက်ခဲ့တာလည်းရှိတယ်။အဲပြီးတော့အဲ့ဒီဒီတိုက်ပုတ်တောင်တိုက်နေခြင်းမှရှိတဲ့ကျေးရွာတရှုံးလေးဒါအဲ့ဒီသူတို့အတညာကြီးရေတဌာနချုပ်ကနေလေးနဲ့ဖက်ကြီးထမ်းပြတာလည်းရှိတယ်နေတရှုံးအဲမိလောင်စီတာလည်းရှိတယ်။အဲတရှုံးအရသားတွေလည်းဟိုတိုက်ခိုက်တဲ့အရာတွေဆုံးမှုတွေရှိတယ်လို့ကြားသိရတယ်။ဟိုကျွန်တော်တို့အနေနဲ့ကအားရအောင်ဘလောက်အရေးပဲဆိုရဲ့ဟာမျိုးကိုတိတိကျကျတော့မသိရသေးဘူးနော
်မနေ့ကညနေပိုင်းကလည်းကြောက်ဖြူမျိုးနဲ့ကဥကင်းကြီးရွာကိုစစ်ကောင်စီကဂျက်ဖိုက်တာနဲ့ဘုံကျဲခဲ့တာကြောင့်အရက်သား၄ဦးထံမှနေသေးဆုံးခဲ့တယ်လို့ဥကင်းဒေသခံတွေကပြောပါတယ်ဒါ့အပြင်စစ်ကောင်စီကကြောက်ဖြူမှာရေတပ်အင်အားတွေဖြစ်တင်းနေပြီးဒီအပိုင်းမှာပဲစစ်ကောင်စီရေတပ်သင်္ဘော၁၀စီးကျော်လောက်ဖြစ်တင်းထားတယ်လို့သူကဆက်ပြောပါတယ်လက
်ရှိတိုင်းဆက်ဟာကြောက်ဖြူကလည်းဆေးရရနဲ့တင်းပါတယ်အရှင်နေမှာရှိတယ်အတိုင်းပွေရလေအစားပြုလာတဲ့အနေထားမှာဆိုတော့စကားစကားစက်အင်အားတို့ရှိတာလေအထူးသဖြင့်ရေတဲ့အင်အားတို့ရှိတယ်လို့ပြောလို့ရတယ်ဒီကနေ့မှာဆိုရင်ရေတဲ့တင်ဖို့ဟာဆိုလို့ရှိရင်အမှ7စီးဒီလောက်ရောက်လို့ရှိနေတယ်ပုံမှန်ချက်မကဒါစေးအင်အားဟိုရေချောင်းစေးအင်အားတို့ဖြည့်တင်လိုက်တဲ့အနေထားမျိုးရှိရမအောင်မြို့ခင်းမှာရှိတဲ့ရေတဲ့တင်ဖို့တရှုပ်လေအဲ့ဒီကိုအကြောက်ဖြူကိုရောက်လာတယ်ဒါစက်တွေအဖင်မှာကင်းနေနေတဲ့အဲ့ဒီကရေတဲ့တင်ခုတ်တချို့လေအဲ့ဒီဒီကြောက်တွေအနိပါဝင်ကျင်ကိုရလာတာရှိရဲ့နောက်ပြီးဒီတလင်းနာကြီးတိုင်းဖက်ကတင်ဖို့စစ်တင်ဖို့တချို့ရောက်ပြီလို့လဲကြားတယ
်အခုလိုတိုက်ပွဲတွေပြင်းထန်လာတဲ့ကြောက်ဖြူမှာမဒေးကျွန်းရေနက်စိတ်ကန်အပါဝင်ကြောက်ဖြူထူးစီးပွားရေးဇုံစီမံကိန်းရွှေဂတ်စီမံကိန်းတို့လိုတရုတ်စီမံကိန်းတွေအများအပြားရှိနေပါတယ်ဒီစက်ထဲမှာပဲရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာလည်းနှစ်ဖက်စစ်ရေးတင်းမာနေပါတယ်အရကတတော်အေဘက်ကတော့ရခိုင်ပြည်နယ်ကကြောက်ဖြူစစ်တွေအပါဝင်ရခိုင်မကွေးအဆက်နဲ့ရခိုင်ပဲခူးအဆက်တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းရခိုင်စီရေးလေလာသူတွေကပြောပါတယ်ဒီအပိုင်းတွင်းမှာပဲရခိုင်ပဲခူးအဆက်ကပကံကွဲစခန်းနဲ့နတ်တောင်တာဝါတိုင်စခန်းအပါဝင်စစ်ကောင်စီတပ်စခန်းတို့ကိုအေဘက်ကသိမ်းပိုက်ထားနိုင်ပြီးတော့ညောင်ကျိုးမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုအေအဖွဲ့ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဒါ့အပြင်တိုက်ပွဲပြင်းထန်နေတဲ့ညောင်ကျိုးဘက်ကိုဘုံလာကျဲတဲ့စစ်ကောင်စီရဲ့စတက်လေးကြီးနှစီးနဲ့ဒရုန်းလေးစီးကိုအေဘက်ကပစ်ချလိုက်တယ်လို့ရခိုင်စီးဆောင်ကြည့်နေသူတူကပြောပါတယ်
။လက်တော့တာဝါတိုင်းစခန်းကုန်းကိုတင်ပြီးတော့ဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာဒီညောင်ကျိုးတို့ကထိုးတဲ့ဆင်နေတဲ့အဲတိုက်ပွဲတို့ပြင်းထန်နေတယ်။အဲပြီးတော့အဲ့ဒီမှာတရုံးပါပေါ့ဒရုန်းလေးစီးကိုလည်းဒီအိုက်ခတ်တဲ့တို့ကပစ်ချလိုက်ကြည့်လို့ကြားတယ်။အဲပြီးတော့ဒီစက်တက်လေးကြီးနှစီးပါတယ်ပေါ့။အစတက်လေးနှစ်စင်းကိုလည်းပြချလိုက်ပြီးကြားတယ်ပေါ့နော်အဲဒီမှာလေချီပုံမှာပါတို့ရဲ့စက်တာတယောက်ချင်းစီမှာအမှတို့လေချီတစ်စင်းကတော့သူကအပေါ်ပါပဲလေချီမှာအဟောလေသွေးတွေပေါ့တကားကလေသွေးတွေကလေချီပုံမှာပဲတို့တယောက်ကပွှရှင်ပြီးဆုံးလာတယ်လို့ကြားပြရတယ်အဲနောက်တယောက်ကတော့အဲလေချီကပျောက်ကြလာနေပြီးမှာပဲဆုံးသွားတယ်လို့အဲ့လိုမျိုးကြားပြရတာပေါ့နော
်ရခိုင်မကွေးအစက်ကစစ်ကောင်စီတပ်စခန်းတချို့ကိုအေနဲ့ပူးပေါင်းတပ်တွေကဒီလဇန်းပိုင်းကစလို့တင်ပိုက်ထားပါတယ်လက်ရှိမှာတော့ငဖဲမြို့နယ်တဲကစစ်ကောင်စီရဲ့နှက်ရီကံဗျူဟာဂုံးစခန်းကိုအရခတတော်အေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတူကပြောပါတယ
်။အာဟုတ်ကဲ့အဲဒီမကွေးမှာတော့အဲဒီမကွေးတိုင်းဒီငဖဲမြို့နယ်ခြေကအဲဒီနှက်ရီကံဗျူဟာဂုံးကိုလေဒါအရခတတော်နဲ့ဒီအဲဒီဖက်မှာရှိတဲ့နေမြခံဒါပြည်သူတပ်ဖွဲ့တပ်ဖွဲ့ထိုးစစ်ဆင်နေတာတို့ကြာနေပြီ။အဲဒီကလည်းတချို့တက်ဆုပ်လာတာနဲ့တက်ဆုပ်ပြေးတာနဲ့ရှိတယ်လို့ကြားတာပေါ့နော်။
တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအရခတတော်အေဘက်ကသုံးတရားသတင်းထုတ်ပြန်တာမတွေ့ရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းသုံးတရားထုတ်ပြန်တာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အေအေတပ်တွေ2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကစပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်နေတာပါ။လက်ရှိချိန်ထိရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေကိုအေအေကသိမ်းပိုက်ထားပါတယ်။ကြောက်ဖြူမောင်နဲ့စစ်တွေမြို့နယ်တွေကိုတော့စစ်ကောင်စီကဆက်လက်ထိန်းချုပ်ထားဆဲဖြစ်ပြီးတော့ဒီလတွင်းမှာပဲစစ်တွေမြို့နယ်နဲ့ကြောက်ဖြူမြို့နယ်တွေကိုအရခတတော်အေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပါလေခင်ဗျာ